နိုင်ငံတကာမှာကျင့်သုံးနေတဲ့သတ်မှတ်ချက်တွေနဲ့အညီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုဆက်လက်သုံးစွဲသွားမှာဖြစ်တယ်လို့အမေရိကန်တန်အမတ်ကြီးစကော့မာစီယာကမနေ့အင်္ဂါနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရိုဟင်ဂျာအရေးဟာအရင်စစ်အစိုးရလက်ထက်တွေကနိုင်ငံရေးအရဖန်တီးခံရတဲ့ပြဿနာတစ်ခုဖြစ်ပြီးလက်ရှိ NLD အစိုးရရောနိုင်ငံတကာအတိုင်းအဝန်းအတွက်ပါဖြည့်ဆင်းဖို့ခက်ခဲတဲ့ကိစ္စတစ်ခုဖြစ်တဲ့အကြောင်းမြန်မာနိုင်ငံရေးကျွမ်းကျင်သူတချို့ကသုံးသပ်ပါတယ်။မတ်အင်ဂျင်နိုင်ကအသေးစိတ်ပြောပြပေးမှာပါရှင်။
ရိုဟင်ဂျာအခေါ်အဝေါ်ကိုတုံ့ဆွဲမှုမပြုဖို့ဒေါအောင်ဆန်းစုကြည်ကအမေရိကန်တပ်အမတ်ကြီးနဲ့တွေ့ဆုံရမှာမေတ္တာရပ်ခံခဲ့တဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးမနေ့ကရန်ကုန်အမေရိကန်စင်တာမှာကျင်းပတဲ့အမေရိကန်တပ်အမတ်ကြီးရဲ့သတင်းစာရှင်းလင်းပွဲမှာသတင်းတော်တအုပ်ကမေးမြန်းခဲ့တာပါဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးပြောဆိုမှုတွေဟာတန်ရေးတမန်ရေးကိစ္စဖြစ်တဲ့အတွက်အများပြည်သူသိအောင်ထုတ်ဖော်ပြောဆိုလို့မရပေမဲ့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုဆက်ပြီးတုံ့ဆွဲသွားမှာဖြစ်တဲ့ဆိုတော့အမေရိကန်အစိုးရရဲ့သဘောထားကို American တပ်အမတ်ကြီး Scott Marcial ကအခုလိုတုံ့ပြန်ခဲ့ပါတယ
် Our approach globally and normal international practice is to recognize that communities everywhere have the ability they get to choose what they want to be called
ကမ္ဘာတစ်ဝန်းလုံးနဲ့ဆိုင်တဲ့ကျွန်တော်တို့ရဲ့ချင်းကပ်မှုနဲ့ပုံမှန်နိုင်ငံတကာကျင့်သုံးမှုကတော့ဘယ်နေရာဒေသကလူအဖွဲ့အစည်းမဆိုသူတို့ကိုသူတို့သမတ်ခေါ်ဝေါ်စီခြင်းတဲ့အတိုင်းအတိအမှတ်ပြုတာဖြစ်ပါတယ်။ဒါနိုင်ငံတကာဆက်ဆံရေးရဲ့အခြေခံမှုတစ်ခုလည်းဖြစ်ပါတယ်။ဒါကိုကျွန်တော်တို့လေ့စားလိုက်နာပြီးတော့ကျွန်တော်တို့ရဲ့ချင်းကပ်မှုပုံစံအတိုင်းဆက်လက်ကျင့်သုံးသွားမှာဖြစ်ပါတယ်
။ရန်ကုန်အမေရိကန်တပ်ရုံးအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုရှောင်ဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့မေတ္တာရက်ခံစာပေးပို့ထားတဲ့ဆိုတဲ့သတင်းတွေမဟုတ်ပေမဲ့ဒီအသုံးနှုန်းကိုတုံ့ဆွဲတာဟာမြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစရေးကိုထိခိုက်စေကြောင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်။ရိုဟင်ဂျာကိစ္စဟာဒုက္ခသည်တွေကိုအလေးပေးကူညီနေတဲ့အမေရိကန်နဲ့ကုလသမဂ္ဂလိုနိုင်ငံတကာအတိုင်းအဝိုင်းအတွက်ရောမြန်မာအစိုးရအတွက်ပါခက်ခဲတဲ့ပြဿနာတစ်ခုလို့မြင်ကြောင်းမြန်မာအရေးကျွမ်းကျင်သူပမောခဒေးဗစ်စတိုင်းဘတ်ကပြောပါတယ
်။ It's a very difficult problem for their government and foreigners will be paying close attention to it.And it is even in the legislation.
မြန်မာအစိုးရရောနောက်ပြီးဒီကိစ္စကိုအလေးပေးဆောင်ရွက်နေတဲ့အမေရိကန်အစိုးရလိုမျိုးနိုင်ငံတကာအတွက်အလွန်ခက်ခဲတဲ့ပြဿနာတစ်ခုဖြစ်ပါတယ်။အမေရိကန်လွှတ်တော်မှာဆိုရင်လည်း2015ခုနှစ်အတွက်အမေရိကန်အစိုးရရဲ့ဗန်ဒါငွေတုံ့ဆွက်မှုအတွက်အတည်ပြုသတ်မှတ်ပေးတော့ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ခန်းကဏ္ဍမှာရိုဟင်ဂျာတွေကိုအကူအညီပေးရေးကိစ္စဆွေးနွေးခဲ့ကြတာပါ။
American တပ်မကြီးကရိုဟင်ဂျာနဲ့ပတ်သက်လို့ American ရဲ့မူဝါဒကိုပြောသားတာကိုကန့်ကွက်စရာမရှိပေမဲ့လက်ရှိ NLD အစိုးရခေါင်းဆောင်တွေဘက်ကလည်းဒီကိစ္စကိုနိုင်ငံတကာအတိုင်းအဝိုင်းတွေရဲ့ဝေဖန်မှုတွေထက်စာရင်မြန်မာနိုင်ငံရေးအနေအထားရပဲဂရုစိုက်ကင်တွယ်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။ဒေါ်အောင်ဆန်းစုကြည်ကကုလသမဂ္ဂထရီတွေ့မှုကြုံလည်းမဟုတ်ဘူး။သူများနိုင်ငံရဲ့ခေါင်းဆောင်လည်းမဟုတ်ဘူး။ပမာနိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တူပေါ့။ဆိုတော့ပမာနိုင်ငံရဲ့အခြေအနေနဲ့ပမာပြည်သူတွေရဲ့အမြင်ကိုအများဆုံးထင်ဟတ်တဲ့အပေါ်မှာသူယက်တီကျက်သူရှိမယ်လို့ကျွန်တော်အထက်ချယုံကြည်ပါတယ်။ဒါကြောင့်အကောင်းဆုံးအဖြေနည်းအဖြေကိုရှာပြီးတော့ဒေါအောင်ဆန်းစုကြည်ယက်တီတာလို့ကျွန်တော်နားလဲပါတယ်
။မနေ့ကထုတ်ဝေတဲ့နမဲကျော် New York Times သတင်းစာရဲ့ Editor အပေါ်မှာတော့ဒေါအောင်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာဆိုပြီးလူသိရှင်ကြားခေါ်ဝေါ်တုံ့ဆွဲခြင်းမရှိတဲ့အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကိုရိုဟင်ဂျာလို့ခေါ်ဝေါ်မှုအပေါ်သဘောကွဲလွဲမှုတွေဖြစ်အောင်စစ်အစိုးရကအရင်စစ်အစိုးရတွေလက်ထက်မှာနိုင်ငံရေးရည်ရွယ်ချက်နဲ့မတိမငြိမ်ဖြစ်အောင်ဖန်တီးခဲ့တာဖြစ်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းဝေဖန်ထောက်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရခိုင်ပြည်နယ်မှာဆက်လီမှောက်ပြီးရေနှစ်တိုက်ဆုံးခဲ့သူတွေအတွက်ဝန်ထမ်းကြောင်ထုတ်ပြန်တဲ့အမေရိကန်တန်ယုံရဲ့တဝင်းလွားမှာရိုဟင်ဂျာဆိုပြီးခေါ်ဝေါ်တုံ့ဆွဲခဲ့တဲ့အတွက်အမျိုးသားရေးဝါဒီမပါတာနဲ့အဖွဲ့ဝင်တွေဟာတန်ယုံရှိမှာကန့်ကွက်ဆန္ဒပြခဲ့ကြပါရဲ့ရှင်